အင်ဒိုနီးရှားနိုင်ငံမှာပထမအဆုံးမြေအောက်ယထာလိုင်းကိုတနင်္ဂနွေနေ့ကဂျကာတာမြို့တော်မှာစတင်ဖွင့်လှစ်လိုက်ပါတယ်။နောက်ဆုံးမော်အခြေခံအဆောက်အအုံတွေတရှိတဲ့ဂျကာတာမြို့မှာရင်ကျောပိတ်ဆို့မှုတွေရင်ဆိုင်နေရတာကြောင့်အခုလိုအသစ်ပြေးဆွဲမဲ့မြေအောက်ယထာကြောင့်တက်တာမှုရစေမယ်လို့မျှော်လင့်နေကြပါတယ်။အချိန်ယူဖောက်လုပ်ခဲ့တဲ့မြေအောက်ယထာလိုင်းကိုသမရဂျိုကိုဝီဒိုရိုကိုတိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ဒီယထာလိုင်းဟာ10မိုင်အကွာဝေးရှိပြီးတောင်ဘက်ပိုင်းကနေဂျကာတာမြို့ထဲကိုပြေးဆွဲမဲ့ပထမပိုင်းယထာလိုင်းအပိုင်းဖြစ်ပါတယ်။နောက်ထပ်9မိုင်กว่าဝေးရှိတဲ့မြောက်ဘက်အကူဦးတည်မဲ့ယထာလမ်းပိုင်းကိုသမရဝီဒိုတို့ကအုံမြင့်ချခဲ့ပါဗျ။အဲ့ဒီယထာလမ်းပိုင်းဟာ2024လောက်မှာပြီးမယ်လို့ခန့်မှန်းပါတယ်။ဂျိုက်ကာဂျပန်နိုင်ငံကနေပြီးတော့ချင်းငွေနဲ့ဒီမြေအောင်ယထာလမ်းတိစောက်တာဖြစ်ပြီးဒေါ်လာဘီလီယံ 1.6 တန်ဖိုးရှိတဲ့စီမံကိန်းဖြစ်ပါတယ်။ဂျကာတာမြို့မှာလွန်ခဲ့တဲ့ဆန်ဇူးနှစ်အတွင်းကားပိုင်ဆိုင်မှုများလာပြီးလမ်းရည်အတွက်အကန့်အသတ်ရှိတာကြောင့်ရင်ကျောပိတ်ဆို့မှုတွေတိတိတသာမြင့်တက်လာပြီးနောက်မှာအခုလိုမြေအောက်ယထာလမ်းကိုလှုပ်လာတာပါ။